Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာမောပန်းပြေကြပါရဲ့လားခင်ဗျာ။ VOA American သံရဲ့2019ခုနှစ်ဧပြီလ29ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေကတော့ American နဲ့ထက်နဲ့အောက်လွတ်တော်နေရာကဥပဒေပြုအမှတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိပ်တန်းလေးဝက်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အာဆီယံညီလာခံမှာတောင်တရုတ်ပင်လယ်ပြင်အရေးဆွေးနွေးလို့အကျိုးရှိမှာမဟုတ်တဲ့အကြောင်းဖိလစ်ပိုင်သမ္မတရိုဒရီကိုဒူတာတီကပြောဆိုလိုက်ပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မိုက်ဤတန်စင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာအစိုးရပြောင်းလဲသွားပေမဲ့ဘာသာရေးလွတ်လပ်ခွင့်အတွက်စိုးရိမ်နေရတုံးပဲလို့အမေရိကန်ဘာသာရေးလွတ်လပ်မှုကော်မရှင်ကအစီရင်ခံစာထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီး
ကျွန်တော်တို့တိုင်းပြည် PDP သားတွေအားလုံးလွတ်လပ်လာတဲ့ဘာသာရေးကုကွယ်ခွင့်ရှိရမယ်။ဒါပေမဲ့အစိုးရက policy ရဲ့ဥပဒေ
ပြင်ဦးစရာဒေါက်တာ Freeman ပြောသွားတာပါ။ဒီအကြောင်းနဲ့အတူရှမ်းပြည်မြောက်ပိုင်းမှာတက်မတော်ကအစီရင်ရတိုးချလာတဲ့အကြောင်းနဲ့ဒီအခြေအနေတွေပေါ်စီးရင်နိုင်ငံရေးစောင့်ကြည့်လေ့လာသူတွေရဲ့အမြင်ဆွေးနွေးချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မိုက်ဤတန်းစင်တို့ကပြောပြပေးပါအောင်ခင်ဗျာ
။ American ထက်နဲ့အောက်လွတ်တော်နေရာကဥပဒေပြုအမှတ်တွေကိုမြက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိပ်တန်းလေးဝက်သတင်းတွေကိုအစိုးရကအစီရင်ခံတင်ပြခဲ့ပါတယ်။မနေ့ကရှင်းလင်းအစီရင်ခံမှာတက်ရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့သမ္မတရဲ့အမျိုးသားလူမျိုးရေးအဖွဲ့ကိုသိရှိလို့မျိုးမေးမြန်းခွင့်ရခဲ့တယ်လို့ရက်ဆက်ချမ်းကျုပ်ပြီးကြိုတင်ခမန်းရခဲ့တဲ့မြက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အစိုးရရဲ့ကြီးမားတဲ့ချင်းချောက်မှုအဖြစ်အမေရိကန်အစိုးရတာဝန်ရှိသူတွေကရင်ညွှန်းပြောဆိုထားတဲ့အန်ဒီယကိုရင်ဆိုင်ဖြည့်ရှင်းနိုင်မဲ့နီလန်မျိုးစုံကိုလည်းတည်ခွင့်ရခဲ့ကြပါတယ်။ကာဝဲဝန်ကြီးဂျင်မက်တစ်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှုဒန်ကော့စ်ပူထွက်စီဦးစီးချုပ်များအုပ်ထဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော်တို့ကဥဆောင်ပြီးရှင်းလင်းတင်ပြခဲ့တဲ့တွေ့ဆုံပွဲကတော့ထက်လွတ်တော်အမတ်တရားစလုံးတက်ရောက်ခဲ့တာပါ။အင်ပီရိုပေးကရုံးခန်းမှာတွေ့ဆုံခဲ့တဲ့ရှင်းလင်းပွဲကိုသမ္မတဒေါ်နယ်ထရမ့်လည်းခਿੱတလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုဖြစ်မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီမိုကရက်ပါတီကထက်လွတ်တော်နိုင်ငံခြားရေးကော်မတီဝင်ခရစ်ကွန်းစ်ကတော့လိုအပ်လို့စီရေးရရေးယူရမယ်ဆိုရင်လှုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်အလေးနဲ့စဉ်းစားပြင်ဆင်ထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းသိခဲ့ရတယ်လို့တန်တမာရေးမဟာဗျူဟာရပြင်ဆင်မှုတွေကိုလည်းတည်ခွင့်ရခဲ့တဲ့အကြောင်းတွေ့ဆုံမှုပြီးမှပဲသတင်းတော်တွေကိုပြောဆိုခဲ့တာပါအလားတူတင်ပြဖို့အမှတ်431ရောက်ဆုံးကိုဖိတ်ကြားထားတဲ့အောက်လွတ်တော်ကိုမတော်ခင်မှာပဲနိုင်ငံခြားရေးဝန်ကြီးတီလာဆန်နဲ့အမျိုးသားထောင်လှမ်းညွှန်ကြားမှု Coast to ပူးတွက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အစုလိုက်ပြုံလိုက်တည်စီနယ်နဲ့လက်နက်တွေထုတ်လုပ်ဖို့မြောက်ကိုရီးယားကကြိုးပမ်းနေတာတွေကိုဟန်တားနိုင်မှုတန်တမာရေးရဆောင်ရနေတာတွေမအောင်မြင်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကိုကာဝေးနိုင်အောင်အမေရိကန်ကပြင်ဆင်ထားကြောင်းလည်းသတိပေးပြောဆိုထားပါတယ်
တောင်ကိုရီးယားရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုရတဲ့အချိန်မှာအမေရိကန်ရဲ့ဒုံးခွင်းထုတ်စနစ်ကိုအလောတကြီးချမှတ်လိုက်တဲ့အပေါ်မှာတောင်ကိုရီးယားရွေးကောက်ပွဲမှာထိတ်ဆုံးကရှင်းပြနေသူတွေကဝေဖန်ကြပါတယ်။ထဒုံးခွင်းထုတ်စနစ်ပါအစိပ်ပိုင်းတချို့ကိုတောင်ကိုရီးယားအရှိတောင်ရက်ဆွန်ဂျူခရိုင်ကလော်တီကုမ္ပဏီပိုင်ခောက်ကွင်းထဲမှာသတ်မှတ်ထားတဲ့နေရာစီကိုစီးရင်တန်းထရက်ကအစီး20နဲ့ဗိုလ်တူးနေမနက်တုန်းကတည်ယူဖို့ဆောင်ခဲ့ပါတယ်။ဒီလိုတည်ယူလာတဲ့နေရာမှာထဒုံးခွင်းထုတ်စနစ်ရဲ့တော့ချက်အစိပ်ပိုင်းတွေဖြစ်ကြတဲ့အလွယ်တကူရွှေ့ပြောင်းနိုင်တဲ့ပြင်ဆင်တွေအဒီအောင်ရောင်ကြီးနီးပညာ3ပြမှတ်ကိုအတိအကျရှာပြီးတော့ကြားဖြတ်နိုင်တဲ့မစ်ဆိုင်းတွေနဲ့ရန်သူရဲ့မစ်ဆိုင်းတွေကိုအထူးရှာနိုင်တဲ့အားကောင်းတဲ့ရေဒါစနစ်တို့ပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်မစ်ဆိုင်းချင်းချောက်မှုအနေနဲ့ပိုတိုးလာတာကြောင့်အသက်ဒုံးခွင်း3စနစ်ကိုစီစဉ်ထားတာထက်စောပြီးတော့ချမှတ်ရတာဖြစ်ကြောင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကစာသားပြည်နေတုန်းကပြောပါတယ်။ဒီအသက်ဒုံးခွင်း3စနစ်ကမကြာခင်မှာစတင်လဲပတ်ဖို့အစဉ်သေးဖြစ်တော့မယ်လို့ PACOM American Pacific Data ဆိုင်ရာရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကဘုဒ္ဓနေ့ကမြို့တော် Washington DC မှာကျင်းပတယ်လို့တော်ကြားညပွဲမှာပြောသွားပါတယ်
။ကမ္ဘာမှာစီးပွားရေးအကောင်ဆုံးဖြစ်တဲ့အမေရိကန်မှာအလုပ်ကံတွေဖန်တီးပေးနိုင်မှုရည်ရွယ်ပြီးစီးပွားရေးလုပ်ငန်းကြီးတွေပေါ်အခွန်စည်းကြမ်းမှုတွေကိုအကြီးအကျယ်ရှာချပြဖို့သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်။မနေ့ကဆွေးပြလိုက်တဲ့အခွန်စနစ်ပြုရင်ပြောင်းလဲရေးအစီအစဉ်ဟာအခွန်ထက်အမေရိကန်တန်ပေါင်းများစွာပေါ်ရက်ခတ်လာမှလည်းဖြစ်ပါတယ်။ကမ္ဘာပေါ်ကစက်မှုထွန်းကားတဲ့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်အခွန်ကောက်ခံမှုနှုန်းအမြင့်ဆုံးဖြစ်အမေရိကန်မှာကော်ပိုရေးရှင်းကြီးတွေအပေါ်အခွန်35%နှုန်းသတ်မှတ်ထားတာကို15%နှုန်းထိရှော့ပြဖို့ သမ္မတကအဆိုပြုခဲ့တာပါပြည်ပမှာလုပ်ငန်းတွေလောက်ကန်နေတဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့ရလာတဲ့အမျက်စွန်းတွေကိုပြည်ရင်းကိုတစ်ချိန်လွှဲပြောင်းပေးဖို့လည်းတိုက်တွန်းထားပြီးဒီစီစဉ်ကနေအမေရိကန်ပြည်ထောင်စုကိုဒေါ်လာထရီလီယံနဲ့ချီပြီးဝင်ရောက်လာမှာဖြစ်တာကြောင့်ပြည်ရင်းမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့ရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဗန်ဒါရေးဝန်ကြီးစတီဖင်မနူချင်းကပြောပါတယ်။ငွေကြေးဆေးကွက်ကလုပ်ငန်းရှင်တူဦးဖြစ်ကနေအခုခါသမ္မတအိမ်ပြည်တော်မှာစီးပွားရေးအကြံပေးတာဝန်ယူထားတဲ့ Gary Kong ကတော့အလောက်ကန်ဖန်တီးရေးနဲ့စီးပွားရေးတိုးတက်အောင်ဦးစားပေးဆောင်ရွက်ဖို့အစိုးရကရည်ရွယ်ထားတဲ့အကြောင်းပြောပါတယ်။အမေရိကန်ဗန်ဒါရေးဝန်ကြီးကတော့အမေရိကန်သမိုင်းမှာအများဆုံးအခွန်လျှော့ချမဲ့အစီအစဉ်ဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအခွန်လျှော့ချရာကနေအစိုးရဗန်ဒါရေးရောပါလာမှာကိုပြန်လည်ဖြည့်ဆည်းမဲ့အစီအစဉ်နဲ့ပတ်သက်လို့တမန်ထရမ့်ကလက်တလုံးမှာပြောဆိုတာမျိုးမရှိသေးပါဘူး။
မြောက်အမေရိကကြိုက်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ကြေညာဖို့စဉ်းစားနေတယ်ဆိုတဲ့အစီရင်ခံစာတွေထွက်ပေါ်ပြီးနောက်ပိုင်းမှာဗိုလ်တူးနေမှာတော့ကနေဒါနဲ့မက္ကဆီကိုနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကတဆင်စကားပြောပြီးတဲ့နောက်ပိုင်းမှာတော့သမ္မတထရမ့်ကနှုတ်ထွက်ဖို့မလုပ်တော့ဘူးလို့သဘောတူကြောင်းကိုအင်ပြူတော်ကပြောပါတယ်။သူသမ္မတလောင်းဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြစဉ်ကတည်းကသမ္မတထရမ့်က NAFTA အပါဝင်နိုင်ငံရဲ့ကုန်သွယ်ရေးသဘောတူညီချက်တွေအပေါ်ဝေဖန်ခဲ့ပြီးတော့1994ခုနှစ်ကရွေးထိုးခဲ့တဲ့ NAFTA သဘောတူညီချက်ကအသုံးမဝင်ပဲအမေရိကန်ပြည်အောင်စုတဲကအလုံနေရာတွေမက္ကဆီကိုနိုင်ငံစီကိုရောက်သွားစေတယ်လို့သူကပြောထားတာပါအခုတော့သမ္မတထရမ့်က NAFTA ကိုခုချိန်မှာဆုံးသက်မှာမဟုတ်တဲ့အကြောင်းနဲ့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံအကျိုးအတွက် NAFTA ရဲ့သဘောတူညီချက်တွေကိုညှိနှိုင်းဖို့လိုအပ်မဲ့နီလန်အတိုင်းလှုပ်ဆောင်သွားမယ်လို့အင်ပီရိုကပြောပါတယ်သမ္မတထရမ့်အနေနဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့မက္ကဆီကိုသမ္မတ Enrique Peña Nieto တို့နဲ့လက်တွဲလှုပ်ဆောင်ရတာကိုဂုဏ်ယူမိကြောင်းနဲ့ဒီညှိနှိုင်းမှုဖြစ်စဉ်ကသုံးနိုင်ငံဆက်ဆက်ရေးကိုပိုခိုင်မှာအားကောင်းလာစေမယ်လို့သူယုံကြည်ကြောင်းကိုထုတ်ပြန်တဲ့ကြေညာစာမှာဖော်ပြထားပါတယ်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တမင်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားနိုင်ငံမှာဒီကနေ့စောပိုင်းကပြင်းထန်တဲ့ပောက်ခွဲမှုတစ်ခုကြောင့်မြို့တော်ဒမက်စကပ်နိုင်ငံတကာလေဆိပ်အင်းကြီးမိလောင်မှုဖြစ်ခဲ့ပြီးပောက်ခွဲမှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်။စီးရီးယားပြည်တွင်းစစ်ကိုလေးလာစောင့်ကြည့်နေတဲ့ဗြိတိန်ခြေဆက်စီးရီးယားလူခွင့်ရေးအကဲခတ်ဖွဲ့ကတော့ပောက်ခွဲမှုဟာလေဆိပ်ထဲမှာဖြစ်ခဲ့တာမဟုတ်ပဲဒမက်စကပ်မြို့ရဲကကီလိုမီတာအစိတ်လောက်ထိပောက်ခွဲဆောင်ကိုကြားခဲ့ရတဲ့အကြောင်းပြောပါတယ်။လေဗနန်နိုင်ငံကဟက်စ်ဘိုလာဘက်ကိုထောက်ခံတဲ့အယ်မန်နာရုံးမြင့်တဲ့ညာကတော့ပောက်ခွဲမှုဟာအစ္စရေးစစ်လေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ရတာလို့ပြောဆိုခဲ့ပြီးစီးရီးယားစိုးရပိုင်မီဒီယာကတော့အစ္စရေးရဲ့မစ်ဆိုင်းတုံးတွေထိမှန်ခဲ့တာဖြစ်ကြောင်းပြောပါတယ်။အစ္စရေးထောက်လိုင်းဝန်ကြီးယေစရီကက်စ်ကတော့တိုက်ခိုက်မှုဟာအစ္စရေးရဲ့လက်ချက်ဖြစ်ကြောင်းမပြောပေမဲ့အစ္စရေးစိုးရကတရားဝင်ကြေညာထားပြီးအကောင့်ထည့်ဖော်နေတဲ့မူဝါဒနဲ့ကန့်ညီရဲ့လုပ်ရည်ဖြစ်ကြောင်းပြောဆိုခဲ့တာပါ။2017မလကစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်ကာလတလျှောက်အစ္စရေးအနေနဲ့စီးရီးယားမှာတိုက်နေတဲ့ဟက်ဆူလန်လက်နက်အဖွဲ့တွေအတွက်အီရန်နိုင်ငံကလက်နက်တွေမတင်ပို့နိုင်အောင်လုပ်သွားမှာဖြစ်တဲ့အကြောင်းရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုထားတာဖြစ်ပါတယ်
ဒေသတွင်းအဖွဲ့တစ်ခုဖြစ်တဲ့အမေရိကတိုက်နိုင်ငံများအဖွဲ့ OAS ကနေနှုတ်ထွက်တော်မယ်လို့ဗင်နီဇွဲလားနိုင်ငံကဗိုလ်တူးနေမှာကြေညာလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးအကျက်တဲပြဿနာကိုအထူးစည်းဝေးတရက်ခေါ်ယူဆွေးနွေးဖို့ဒေသတွင်းအဖွဲ့ကြီးကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲဗင်နီဇွဲလားနိုင်ငံကခုလိုကြေညာလိုက်တာပါအဖွဲ့ကနေနှုတ်ထွက်တဲ့နှစ်နှစ်ကြာလုပ်ငန်းစဉ်စတင်တဲ့အနေနဲ့ဒီကနေ့မှာပဲဗင်နီဇွဲလားအစိုးရကမကျေနပ်ကြောင်းတိုင်တန်းစာပို့ခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဒယ်စီရိုဒရီဂတ်စ်ကပြောပါတယ်ဗင်နီဇွဲလားပြည်သူတွေရဲ့ဂုဏ်သိက္ခာမထိခိုက်ရအောင်အခုလိုနှုတ်ထွက်တာဖြစ်ပြီးတော့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးမှာကြားဝင်ဆွတ်ဖက်တာကိုလက်မခံတဲ့ဘိုလီးဗီးယားဝါဒကိုမြင့်တင်ဖို့ဖြစ်တယ်လို့ပြောပါရယ်။ OAS အဖွဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးအထူးစည်းဝေးလုပ်မယ်ဆိုရင်အဖွဲ့တွေကနှုတ်ထွက်မယ်လို့ဗင်နီဇွဲလားအစိုးရကကြိုတင်သတိပေးပြောထားတာပါ။ဒါပေမဲ့ဒီလအစောပိုင်းမှာပဲ OAS အဖွဲ့ကဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအနေနဲ့အာဏာခွဲဝေကျင့်သုံးပြီးဒီမိုကရေစီနည်းလမ်းနဲ့အညီအပြေးအဝါလိုက်နာဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ကိုချမှတ်ခဲ့တာပါ။ဗင်နီဇွဲလားနိုင်ငံမှာအထွေထွေရွေးကောက်ပွဲအတွက်ကျင်းပပေးဖို့အတွက်သမ္မတမဒူရိုကိုဖိအားပေးတောင်းဆိုတဲ့ဆန္ဒပြပွဲတွေလာနေချီးပြီးဖြစ်ပွားနေပြီးတော့ဒီဆန္ဒပြပွဲတွေအတွင်းသေဆုံးသူ29ယောက်ရှိသွားပါပြီ။နောက်ထပ်လူ400ကျော်ဒဏ်ရာရခဲ့ပြီးတော့လူ1000နီးပါးဖမ်းဆီးထိန်သိမ်းခံထားရတာပါ။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမဲ့8000အရှက်နိုင်ငံများအတွင်းအာဆီယံစည်းဝေးမှာတောင်တရုတ်ပင်လယ်ပြင်မှာပိုက်ဆံမှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှလည်းဖိအားပေးရမှာမဟုတ်ဘူးလို့တရုတ်နိုင်ငံ နဲ့ဒီပိုင်းနဲ့အရင်ပေါ့မှုဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့ညီလာခံမတိုင်ခင်ဒီကနေ့မှာပဲသမ္မတဒုတာတိကသတင်းတော်တွေကိုပြောဆိုလိုက်တာပါမြန်မာနိုင်ငံလည်းအပါအဝင်ဖြစ်တဲ့အာဆီယံစနေငံကခေါင်းဆောင်တွေပါတက်ရောက်မဲ့ညီလာခံအတွက်မနီလာမြို့တော်မှာတော့လွန်ကျွေးတွေတင်ချက်ထားပါတယ်ညီလာခံခန်းသားတွေကျင်းပမဲ့နေရာနီးနားမှာရှိတဲ့ဈေးဆိုင်တွေလမ်းတွေကိုလည်းပိတ်ထားလိုက်ပြီးသတင်းယူဖို့စီရင်ပေးသွင်းထားတဲ့မီဒီယာတွေအနေနဲ့လည်းသတ်မှတ်ထားတဲ့ခန်းသားတွေကိုသာလွန်ကျွေးအဆောက်အအုံတွေနဲ့တောင်းဝင်ရမှာဖြစ်ပါတယ်ချက်ချက်လမ်းဆောင်လမ်းကွာတွေမှာလည်းဝတ်စုံပြင်းတဲ့လုံလင်းရဲတွေကိုတွေ့ရတယ်လို့လေရင်ပြစ်စက်တနက်တွေတန်ချက်ကကားတွေကိုလည်းတွေ့ကြရပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကက်ရှမတ်ဒေသကအွန်လိုင်းလူမှုကွန်ရက်တွေကနေအကန့်အသတ်တွေထားလိုက်ခြင်းအပြင်ပိုတိုးလာနေတဲ့လမ်းမတွေပေါ်ကဆနပြပွဲတွေနဲ့ကက်ရှမတ်ဒေသကအကြမ်းဖက်မှုတွေရောသွားနိုင်ဖို့အိန္ဒိယတာဝန်ရှိသူတွေကမျှော်လင့်နေကြတာပါဒါပေမဲ့ဒီဟိမဝန္တာဒေသဖယ်ထားခံနေရတဲ့အကြောင်းအရင်းအမြစ်ကိုတော့တက်ရောက်မှုသိရှိမှာမဟုတ်ဘူးလို့လေ့လာဆောင်ကြည့်နေသူတွေကပြောပါတယ် Facebook WhatsApp နဲ့ Twitter အပါအဝင်အွန်လိုင်းလူမှုကွန်ရက်စာမျက်နှာ22ခုကိုတာဝန်ရှိသူတွေကတလားပိတ်လိုက်တာပါအမျိုးသားအကျိုးစီးပွားကိုထိခိုက်စေမဲ့လုပ်ရည်တွေနဲ့အသုံးပြုခံရရင်ဒီစာမျက်နှာတွေကိုပိတ်ပစ်ဖို့အင်တာနက်ဝန်ဆောင်မှုပေးထားတဲ့ကုမ္ပဏီတွေကိုတာဝန်ရှိသူတွေကအမိန့်ထုတ်ထားတာဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဲအီတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio Gaza မှာကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးလူနည်းစုနဲ့တိုင်းသားလူနည်းစုတွေပေါ်ဘာသာရေးအရဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွေရာနိုင်ငံအဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓဦးနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်အပြည့်စုံကိုတော့ကုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းတမိုင်းဝင်အစိုးရအပြောင်းအလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့လည်းဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓဦးနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်ခါသာမှာဖော်ပြထားပါတယ်။အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီတီနာမတ်ဖတ်ကပြောပါတယ
်။ Unfortunately, conditions for religious freedom in Burma have not improved from 2016 to
အစိုးရအသစ်ပြောင်းသွားခဲ့သည့်အချိန်မြန်မာနိုင်ငံတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစိုးရကန်စာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့သလိုနိုင်ငံတကာကသတ်မှတ်ထားတဲ့လူအခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူး။ဒါကြောင့်လဲနိုင်ငံရင်းနဲ့အစိုးရဘက်မှာအပြောင်းလဲတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘက်မှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်။အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမဲ့လက်ရှိရေဒီယိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယံဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတားမြစ်ခံရပြီးဗောဓဘာသာအတွင်းအာရမကူးပြောင်းစေခိုင်းခံနေရတဲ့အကြောင်းအနေဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကင်တော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ်။ USCIRF ရဲ့အခန့်ကဏ္ဍဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖတ်ကပြောပါတယ်။USCIRF နေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံသားရေးဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်နိုင်ငံသားရေးဌာနကနားလည်သဘောပေါက်ထားကြောင်းလဲတီနာမတ်ဖတ်ကပြောပါတယ်။ USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလဲတီနာမတ်ဖတ်ကအခုလိုဆက်ပြောပြပါတယ
်။ We're asking the US government to encourage Burma's government to make sure that religious freedom and
မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက်အမေရိကန်အစိုးရထံကိုကျွန်တော်အကြံပြုထားပါတယ်အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျွန်တော်နားလည်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာတမ်းမှာအမှတ်ခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျမတို့ကပြောနေတာပါ။ဒါအပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရေးနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာတွေသွားခွင့်ပြုရေးအတွက်ထည့်သွင်းတောင်းဆိုထားသလိုရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်။
မဘာသာနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့သက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မနေ့2016ခုနှစ်မှာထုတ်ပြန်တဲ့အစည်းအခါစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတာကိုမြင်တွေ့လို့ကြောင်းအိန္ဒိယနာပြည်နယ်အိန္ဒိယနာပလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအသင်းတော်ကတင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ်
ကျွန်တော်တို့တိုင်းပြည်ပြည်သူပြည်သားတွေအားလုံးလောလောနဲ့ပဒါရေးကုကွယ်ခွင့်ရှိရမယ်တော့ WhatsApp လို့ပွေဒီ the pursuit of happiness ဘောနော်သူတို့ဒီနေထိုင်ရတာကျမ်းမှာကျန်တာပြီးနေထိုင်ကြတာကျွန်တော်ဒီလောဖြစ်စီချင်တာပေါ့ဒါပေမဲ့ကိုယ်ပြည်နိုင်တဲ့ကတော့ဒီကောအစိုးရက policy ရဲ့ဥပဒေရဲ့နောက်စီမီစီကနေကိုသူတို့ပြည်သူပြည်သားအားလုံးကလိုက်နိုင်နေဖို့ကျွန်တော်အပြောင်းအလဲအများကြီးလိုအပ်တယ်နောက်ပြီးတော့ပြည်သူလူထုတွေလည်းအရင်ကလိုအစိုးရနဲ့အကြာဒီအစိုးရ policy တွေဒီသူတို့ရဲ့စိတ်နှလုံးသားသဘောထားတွေအများကြီးပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါ public education ပေါ့နော်ပြည်သူလူထုကလည်းသူတို့ကပြင်အတင်းပြဖို့အစိုးရတောင်းရှိပါတယ်ဒါ system ပြောင်းတာနဲ့တခါတည်းနဲ့လူရဲ့standard your behavior အချင်းစိတ်ထားကိုတကယ်ပြောလို့မရသေးဘူးလေဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ဒီတင်းရဲ့တခြားတနည်းအားမှာပြည်သူလူထုရတဲ့ကဏ္ဍလည်းအများကြီးရှိတာပေါ့ဒါမွတ်စလင်ပဲဖြစ်ဖြစ်ဟိန္ဒူပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်တို့အနေကရတာတို့လောလောခွင့်မရှိပဲကုတိုင်းကုပြည်မှာတို့လောလောလောလောမနေနိုင်ပဲနေရတာတော့ဝန်ထဲဆရာကြီးကောင်းပါလေဒါတော့
မြန်မာနိုင်ငံမှာထိပ်ပိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလွန်တော့ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာဟေမန်းကပြောပါတယ် USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1996ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုယ်စုံဝင်လိုင်းပြောပြခဲ့တာပါ USCIRF ကော်မရှင်ကမြန်မာနိုင်ငံမှာဘာသာရေးပြင်းထန်မှုအတွက်အထူးစိုးရိမ်ပွဲပြောဆိုနေတာနဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောကြားစရာမရှိဘူးလို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကလည်း VOA ကိုပြောကြားခဲ့ပါတယ်အခုတော့ရှမ်းပြည်နယ်ဘက်ကစီးရေးအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာတကြံကာလတိုက်ပွဲဖြစ်ပွားတာတွေငြင်းသက်နေပြီးအစိုးရတပ်ဘက်ကဒီရပိုင်းတွေအတွင်းစစ်ကားအစီး100လောက်မူဆယ်ဘက်ကိုရောက်သွားတဲ့အပေါ်မှာတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကသတိထားစောင့်ကြည့်နေကြပါတယ်ဒါဟာအစိုးရတပ်မတော်ကတပ်တွေအလဲလှယ်လုပ်တဲ့သဘောလို့သုံးသပ်နေတာကြီးလည်းရှိပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းနဲ့ဒီနှစ်နှစ်ဆန်းပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတကြံရပိုင်းတွေအတွင်းမှာတော့တိတိတသာတိတ်ဆိတ်နေခဲ့ပါတယ်ဒီရက်တွေအတွင်းမှာတော့မြမတ်တက်မတော်ဘက်ကလှုပ်ရှားမှုတချို့ရှိခဲ့တယ်လို့ TNLA ခေါ်တအန်းပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကပြောပါတယ်
တိုက်ပွဲဖြစ်ပွားမှုကတော့ဒီကြံဘီနောက်ပိုင်းတွေမှာကြံအားကလည်းဒီဒီဖြစ်တော့မရှိဘူးအာဒီသူကတော့များတယ်သူစီကတော့ဒီကတဲ့တုံးရဲ့လေးရလောက်ကဒီမတ်တမောကစီကာစီကလောက်ဒီမြေကကိုရလာစီတရာတော့ရှိတယ်တမတ်ချက်ရှိလို့တော့ပြရတာပေါ့နော်ဒီလိုဒီမြေဆေရပြမတဲ့ဒီမုံကူပေါင်းစာအဘေချာတဝဲလောက်ရှိတယ်နမ်ခမ်းဘကစီနာလက်တော့တဝဲလောက်ရှိတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအခြေစိုက်လှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO တပ်မဟာ၄ကတမူးတူကတော့မြမတပ်မတော်ရဲ့လှုပ်ရှားမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
သူတို့ဟိုကတပ်အပြောင်းလဲဗ တ်ပြန်ချင်းကြတယ်အခုမွန်ဂိုဒေတာမွန်ဂိုမွန်ဘောဒေတာရဲ့ဒီကနန်ခါနဝင်းဒီဒေတာအကုခိုင်ဒီကမန်တုံမွန်ဝီဒေတာအခုဒီချို့ကလေဒီကမှပြန်ချင်းကြီးကြတယ်
ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာအတွင်းမှာတော့ဒီအချိန်ဟာလက်ဖက်ခူးတဲ့ရာသီဖြစ်တာကြောင့် DNLA ဘက်ကတိုက်ပွဲမဖြစ်အောင်ရှောင်ရှားနေကြောင်းလဲဘုံမှုတိုက်ကြော်ကဆိုပါတယ
်ဒီလိုဘက်ကအခုချိန်မှနေဒီလိုတောင်တူကလက်ဖက်လို့တဲ့တောင်တူကဒီလိုဒီကမှအခုကတော့ရှိပြီလက်ဖက်ခေါ်တာပေါ့ဒီကတော့ဒီနေ့လုံးမှဒီရာသီကအကူရတာပေါ့နော်အဲ့ကြောင့်ဒီလိုဖက်မဖြစ်အောင်ဒီလိုဆက်နေဆုံးရှောင်း
ပြီးခဲ့တဲ့ February လကုန်ပိုင်းကတိုက်ပွဲပြင်းထန်ခဲ့တဲ့ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဘက်မှာလည်းအခြေအနေဟာပြန်လည်တည်ငြိမ်လာနေပြီးလောက်ကင်မျိုးကတိတ်ဆောင်သွားသူအတော်များများလည်းပြန်လာနေပြီဖြစ်ပါတယ်။လောက်ကင်မျိုးရဲ့အခြေအနေကိုတော့လောက်ကင်မျိုးကန်တယောက်ကအခုလိုပြောပါတယ
်။လူတွေတော့လူတော့ကျွန်တော်ဝင်လာပြီနော်။အားလုံးနဲ့ပြန်မရောက်သေးဘူးထင်တယ်ကြာဟုတ်တော်တော်များတော့ပြန်ရောက်မယ်။အလင်းလေးတော့မင်းဖြစ်ပြီ။ကားတွေတော့ပြန်ပွင့်မှာပုံမှန်တိုင်းသွားနေပါပြီခင်ဗျာ။
ကြက်ကတံတွေကိုတော့တခါတရံမှာအနေချင်းကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်လာရှို့ပြည်တော်စုလမ်းမကြီးဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးအတွက်အဓိကလမ်းမဖြစ်တယ်လို့ကိုကန့်ဒေတာဘက်ကချင်းရွှေဟော်ဟာလည်းအရေးပါတဲ့နယ်စပ်ကုံတွယ်ရေးမြို့ဖြစ်ပါတယ်။2016ခုနှစ်နိုဝင်ဘာလကမူဆယ်ဒေတာမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်အဒီဘာနာနှစ်အတွင်းမှာအရင်နှစ်နဲ့နှိုင်းစာရင်ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်320လောက်ထိကျဆင်းခဲ့ရသလို2019ခုနှစ်ဖေဖော်ဝါရီလအတွင်းကဖြစ်ပွားတဲ့လောက်ကင်ဒေတာတိုက်ပွဲကြောင့်လဲချင်းရွှေဟော်မှာတရက်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ3000ခွဲလောက်ကနေ5000အထိကျဆင်းခဲ့ရပါတယ်
ကူမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုလိုပြီးခဲ့တဲ့လပိုင်းတွေအတွင်းတိုက်ပွဲတံတွေဇက်ရိုက်ဆူဆူလို့ကြားခဲ့ရတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာတိုက်ပွဲတွေရပ်နေတာမဟုတ်ပဲငကူကလောက်သတင်းတွေထွက်မလာတာပဲဖြစ်တယ်လို့စီရေးအခြေအနေစောင့်ကြည့်လေ့လာသူတွေကပြောပါတယ်ဒါအပြင်အဲ့ဒီဘက်ကဝေးလံတဲ့နေရာတွေမှာတိုက်ရင်အားတိုးချထားပြီးစီရေးပြင်ဆင်နေတာတွေရှိတယ်လို့လည်းဆိုပါတယ်လက်ရှိစီရေးအခြေအနေအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေနဲ့မကြာခင်ကျင်းပမဲ့27ရာစုပင်လုံကြီးလာကန်အလားလာတွေပေါ်မြမအရေးလေးလာသူစာရေးဆရာဦးတန်းစိုးနိုင်သတင်းစာဆရာဦးစီသူအောင်မြင့်တို့နဲ့အတူရန်ကုန်မြို့ VOA Studio မှာကိုကျော်ကျော်သိန်းကဆွေးနွေးထားတာကိုနားဆင်ပ
ါဆရာတန်းစိုးနိုင် VOA Studio မှာပြဆိုမှုများဝင်ပြီးတော့ကျေးဇူးတင်ပါတယ်ဆရာဦးစီသူအောင်ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ပထမဦးဆုံးကျွန်တော်ဒီတလောအတွင်းပေါ်လေဦးက27ရာစုပင်လုံကလည်းလုတ်တော့မယ်ဒါပေမဲ့ဒီတလောအတွင်းမှာတော့တနက်တန်နဲ့တိတ်မကြောက်တိုက်ပွဲညင်းနေတယ်ပေါ့ဆိုတော့တိုက်ပွဲညင်းနေတာကတော့ဒါကောင်းတဲ့လက္ခဏာလို့ကျွန်တော်တို့ပြောရမှာပဲဆိုတော့တိုက်ပွဲတွေလာလာနေပတ်သက်ပြီးလဲဆရာဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်သိရတဲ့လောက်ကတော့တိုက်ပွဲတွေကမငြိမ်ပါဘူးထုတ်ပြန်တာပါကျွန်တော်သိရတော့နောက်တစ်ခုကတော့နည်းနည်းဝေးလံနေနေရမှာပေါ့ဥပမာအဖြစ်ကျွန်တော်သိတဲ့လောက်ကိုကမှာကိုတတ်မှတ်သုံးမှုရှိတယ်တတ်မှတ်သုံးမှုနဲ့အဓိကတမ်းနဲ့ပြုတ်နေစကြတဲ့မှာတော့အဓိကစစ်စီလုံးကျွန်တော်တို့ဂီတုံမဲ့ကြရည်ဒေသမှာတော့တိုင်းတရှိရင်းနဲ့တမတခုနေပါပေါ့အဲ့ဒီမှာတော့အဲ့ဒီမှာဝန်ရံထားတော့နောက်ပြီးတော့ကျွန်တော်တို့ TNL ဒေသမှာလည်းကျွန်တော်တမတခုရှိပါတယ်အဲ့တော့လှုပ်ရှားတိုက်ခိုက်နေတာပါပဲဒါမဲ့သူကဟိုသတင်းမထုတ်ပြန်တော့သတင်းမထုတ်ပြန်တော့ကျွန်တော်မသိသေးဘူ
းဟုတ်ကဲ့
အဲ့တော့တိတ်ပြီးတော့ဟို
ငိ
နေဆိုတဲ့သဘောတော့မဟုတ်ပါဘူးမသိရတာပါဟုတ
်ကဲ့ဆက်ပြီးတော့နေ
အန်ဒီသဘောမျိုးပါပဲဘာလို့လဲဆိုတော့ကျွန်တော်တို့ကဒီဟာနဲ့ပတ်သက်ရင်သတင်းထုတ်ပြန်တော့မှသိရတာဟုတ်သတင်းထုတ်ပြန်တဲ့ဒီအရေးအတွက်တို့အတိုင်းအတာတွေနဲ့ကြည့်ရင်တော့မှန်ပါတယ်အခုလောလောဆယ်ကာလကတော့ရှေ့ကဟိုဘာလဲဇက်တိုက်ဖြစ်နေတဲ့ကာလနဲ့နှိုင်းရှင်ရင်တော့လည်းငြိမ်သက်တယ်လို့တော့ထင်ရတာပေါ့ဒါပေမဲ့တော်တစ်ခုလုံးတို့လိုအကြာကြီးငြိမ်သက်တဲ့အနေအထားမျိုးထိတော့ခုလေးတော့မတွေ့ရသေးပါဘ
ူးဟုတ်ကဲ့ကျွန်တော်တို့ကပြောသလိုပဲ27ရာစုပင်လုံလုံတော့မယ်လက်ရှိမှာလည်းမြို့သားနိုင်ငံရေးအစဉ်ဆွေးနွေးပွဲတွေလုပ်နေတာတွေရှိတယ်လုပ်ဖို့ပြင်တာတွေရှိတယ်အဲ့ဒီမှာပဲဒီအတန်တွေထွက်တာလည်းရှိတယ
်။
ပွေမကြတဲ့အတန်တွေမကြည်လေတဲ့အတန်တွေအဆင်မပြေတဲ့အတန်တွေအစပြားပြင်ကြားနေရ။ဆိုတော့ကျွန်တော်တွေးမိတာကလူသားစစ်နိုင်ငံရေးဆွေးနွေးပွဲတွေဒီပင်လုံတွေအရေးကြီးတယ
်။
လူသားနိုင်ငံရေးအဆင်ဆွေးနွေးပွဲတွေတောင်မှလူမပြေမလဲအခြေအနေလေးတွေရှိနေရင်ဒါတွေကလုံးမဲ့ပင်လုံအတွက်အခြေခံကောင်းအခြေအနေကောင်းတွေလို့ပြောလို့ရပါမလားဆရာ
။ကျွန်တော်တော့တိတ်ပြီးတော့အကျိုးရှိမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဥမာကျွန်တော်တို့ကချင်ပြည်နယ်ဆိုလို့ရှိရင်တို့ကရီတို့ကရီဘူတို့သဘောထားလေးမှာပါရှမ်းပြည်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ RCSS ရဲ့သဘောထားကအပေါင်းဝင်ရှိတော့ SSC ရဲ့သဘောထားမပါဘူးအဲ့တော့အခုကဗျာဒိုင်းနယ်ပြည်နယ်14ခုမှာ ဒေတာလိုက်နောက်တော့အကြောင်းရာလိုက်လူမျိုးလိုက်ဆိုတော့တော်တော်များများပြောရမှာအဲ့ဒီထဲမှာအခုလုံနေတဲ့ဟာကိုကခုနလိုမပြည့်စုံတာတွေနော်ချွေရင်းတာတွေတချို့မပါဝင်ရလို့မကြည့်လဲတာတွေရှိနေတဲ့အခါကျတော့တိတ်ပြီးတော့ထိထိရောက်မရှိဘူးလို့ကျွန်တော်တော့ထင်ပါတယ်ခင
်ဟုတ်ကဲ့ကျေးဇူးတော
်မှန်တယ်ခုနကတော့လို့ပေါ့နေရာဒေတာအနှံ့မှာလောက်ရမယ်လောက်ရမယ်စီမှာလဲသူကတခုတည်းမဟုတ်ဘူးအမျိုးသားအဆင့်မှာပဲခေါင်းစဉ်က၃ခုရှိနေတာဟုတ်လူမျိုးလိုက်လောက်ရမယ်ဒေတာလိုက်လောက်ရမယ်အချောင်းရလိုက်လောက်ရမယ်ဆိုတဲ့အခါကျတော့အခုပထမတစ်ချက်ကအခုအချိန်ကာလတူတောင်းတဲ့အနေထားအောက်မှာဒေတာအနှံ့လည်းမလုံနိုင်သေးဘူးအလုံးတဲ့ဒေတာတွေမှာလဲခုနကတော့ပြောတဲ့ခေါင်းစဉ်ကြီး၃ခုကိုမလွှမ်းခြုံနိုင်သေးဘူးမလွှမ်းခြုံနိုင်သေးဘူးဆိုတော့တကယ်တော့ပင်လုံညီလာခံဆိုတဲ့ဟာကဒီကနေတက်သွားတဲ့ဟာတွေကိုစုစည်းပြီးတော့မှသူကဟိုအဖြေတစ်ခုစီသူတို့ကထုတ်ကြမှာဘူးထုတ်ကြမှာပဲဆိုတဲ့ခါကျတော့အခုသူတို့နောက်ဆုံးဆွေးနွေးထားတာကအဲ့လိုအဖြေရအောင်လုပ်မယ်လို့လည်းပြောတယ်ဒါပေမဲ့အဲ့လိုမပြည့်မစုံဖြစ်နေတဲ့အနေအထားအောက်မှာပြည့်စုံတဲ့ရလတ်တော့ဖြစ်မှာမဟုတ်ဘူးပေါ့ဒီလိုတော့သုံးသပ်လို့ရပါလား
ဆိုတော့ဒီအချိန်ဒီအောက်မှာခဏဆရာပြောသလိုတိုက်ပွဲတွေကအတန်တာမကြားရတာဖြစ်နေတာလည်းရှိတယ
်
ပြင်နေတာလည်းရှိတယ်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေရာလည်းပဲအားရကျင်းနဲ့လောက်ဆရာကောင်းတဲ့အခြေအနေမျိုးမှာမရှိဘူ
းဟုတ်ကဲ့
အဲ့ဒီအခြေအနေမျိုးတွေမှာအောက်မှာပဲအခုမလ24နှစ်ကြာရင် sorry မေလ24ရက်နေ့ကြာရင်ကျွန်တော်တို့ပင်လုံ21ရာစုဒုတိယကြိမ်ပင်လုံညီလာခံလုပ်တော့ဟု
တ်ဆို
တော့ဒီပင်လုံညီလာခံကနေကျွန်တော်တို့ပထမတစ်ကြိမ်ပြပါများပို့ပြီးတော့ထူးထူးခြားခြားမျှော်လင့်လို့ရအောင်လဲဆရာ
ဟိုထူးထူးခြားခြားတော့မျှော်လင့်စရာတိတ်တော်မရှိလာပါဘူးသို့တော်ညာလည်းပထမအကြိမ်ညီလာခံလုံးဝတော့လုံးဝကိုဆုံးဖြတ်ချက်ဟိုခြံနေတဲ့အနေထားမရှိဘူးကိုသဘောထားကိုပြောသွားကြတာလောလောလပြောခွင့်ရှိတယ်ပေါ့အဲ့တော့ဒီကြိမ်မှာတော့ခုနလိုမပြည့်မစုံတဲ့အနေချင်းခုနလိုကျွန်တော်တို့ဒေတာလိုက်နော်လူမျိုးလိုက်ကျွန်တော်တို့အကြောင်းအရာလိုက်ဆွေးနွေးတဲ့နေရာလေးတွေရှိတော့အဲ့ဒီအကြောင်းချက်လေးတွေပုံမှာကျွန်တော်တို့ဆုံးဖြတ်ချက်တစ်စုံတရာချမယ်ဆိုရင်တော့ဒါရနိုင်ကောင်းရဲ့လို့ကျွန်တော်ယူဆပါတယ်တလောက်ပါပါ
ကျွန်တော်နားလေတလောက်ကတော့ပြီးခဲ့တဲ့ရက်က SC အကောင့်ထဲပေါ်ရေးအစည်းအဝေးလုပ်တယ်အဲဒီမှာဒုံဆန်းစုကြည်ရောဒုတက်ချုပ်ရောပြီးတော့မှနောက်ဒီလက်မှတ်ထိုးထားတဲ့အဖွဲ့ခေါင်းဆောင်တွေရောအကုန်လုံးတက်ကြတာပေါ့နော်အဲဒီမှာသူတို့ဆုံးဖြတ်ထားတဲ့အချက်အထဲမှာဆိုရင်တစ်ချက်ပါတယ်အဲ့ဒါဘာလဲဆိုတော့ဒီဒုတိယကြိမ်ကျင်းပမဲ့ဒီပင်လုံညီလာခံမှာဟိုပထမတစ်ကြိမ်တော့လိုမျိုးစာတန်းတွေလာဖတ်ပြီးတော့ကိုယ့်သဘောထားကိုပြောပြီးတော့ပြီးသွားတာမျိုးမဟုတ်ဘဲနဲ့တူညီတဲ့ဘုံသဘောထားအဲဒီဆုံးဖြတ်ချက်တချို့ကိုချဖို့ကြိုးစားမယ်ဆိုတော့ပါတဲ့ခါကျတော့ဟုတ်ပါတယ်အဲ့ဒီမှာတချို့သောဆုံးဖြတ်ချက်တွေတော့ချနိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ပထမတစ်ချိန်နဲ့စာရင်တော့နည်းနည်းလေ
းဟုတ်တယ
်လာနိုင
်တယ
်ဟုတ်ကဲ့ကျေးဇူးများဒီမှာ
ဆရာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ပြခဲ့တာပါခင်ဗျာအခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00-9:00ခွဲထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကြီးအကျယ်ကိုကိုအောင်လင်ဦးကပြောပြပေးပါဦးခင်ဗျာ
အမေရိကန်တက်နက်အောက်လွှတ်တော်နေရာကဥရယူအမတ်တွေကိုမြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်တဲ့အထူးထိတ်တန့်လျှော့ဝှက်သတင်းတွေကိုအစိုးရကအစီအခံတင်ပြခဲ့ပါတယ်။ကာဝေးယူဝန်ကြီးဂျင်မက်တက်စ်၊နိုင်ငံရေးဝန်ကြီးရက်စ်တေလာဆန်၊အမျိုးသားထောင်လိုင်းညွှန်ကြားရေးမှူးဒန်ကော့စ်၊ပူတော်စီဦးစီးချုပ်များအောက်ထပ်ဖော်ချုပ်ကြီးဂျိုးဆက်တန်ဖော်တို့ကဦးဆောင်ပြီးမနေ့ကရှင်းလင်းတင်ပြတဲ့တွေ့ဆုံပွဲကိုတော့ထက်လွှတ်တော်အမတ်တရာစလုံးတက်ရောက်ခဲ့တာပါ။အင်ပီရိုဘေးကရုံးမှာတွေ့ဆုံတဲ့ရှင်းလင်းပွဲကိုသမရတော်နဲ့ထရန်လက်ကတလာရောက်ခဲ့ပြီးအရေးကြီးတဲ့တွေ့ဆုံမှုဖြစ်နေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲတောင်ကိုရီးယားရွေးကောက်ပွဲချင်းပွဲကိုနှစ်ပတ်ပဲလိုတော့တဲ့အချိန်မှာအမေရိကန်ရဲ့တက်တုံးကွင်းတုံးစနစ်ကိုအလောကြီးချထားလိုက်တဲ့ပေါ်တောင်ကိုရီးယားသမရရွေးကောက်ပွဲမှာရှည်ရန်နေရာရောက်နေတဲ့သူတွေကဝေဖန်လိုက်ကြပါတယ်။စီးရီးယားနိုင်ငံမှာဒီကနေ့ဆော့ဘန်ကပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုကြောင့်မြို့တော်ဒမက်စကတ်နိုင်ငံတကာလေဆိပ်အနီးမိလောင်မှုဖြစ်ခဲ့ပြီးပေါက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရဘဲဖြစ်နေပါတယ်။စီးရီးယားပြည်ရေးစစ်ကိုလေ့လာဆောင်ကြည့်နေတဲ့စီးရီးယားလူ့ခွင့်ဆောင်ကြည့်ကဲကတ်ဘက်ကတော့ပေါက်ကွဲမှုဟာလေဆိပ်ထဲမှာဖြစ်တာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြောက်အမေရိကတဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကနေအမေရိကန်နှုတ်ထွက်တဲ့မဟဲလိုသတင်းတွေထွက်ပေါ်နေခဲ့ပေမဲ့လည်းနှုတ်ထွက်မှာမဟုတ်တော့တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဗိုလ်ဒူးနဲ့မှာကနေဒါနဲ့မက္ဆီကိုနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ပြီးနောက်မှာပဲသမရရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာခဲ့တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Justin Twigs ဖြစ်ပါတယ်။ VOA အမေရိကန်တန်းညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိလိုင်းနိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.